သောတာရှင်များရှင်ကာကွယ်ရေးဝန်ကြီးတဲ့အဖြစ်ဘော့ဒ်ဂိတ်စ်ကိုအတီးပြုပေးဖို့အမေရိကန်အထက်လွှတ်တော်အနေနဲ့အလျင်အမြန်အတီးပြုပေးဖို့သမ္မတဘုတ်ကတိုက်တွန်းနေပါတယ်မစ္စတာဂိတ်ကိုယာရုမှာခန့်အပ်အတီးပြုဖို့ကြားနာစစ်ဆေးမှုတွေမစတင်မီအင်ဖြူတော်မှာသမ္မတဘုတ်နဲ့မစ္စတာဂိတ်တို့တွေ့ဆုံခဲ့ကြပါတယ်ဒီအကြောင်းကို VOA သတင်းတော်ပေါ်လာဝေဆင်ဘလူးများသတင်းပေးပို့ထားပါတယ်ဒေါ်လာလာတန်ရှင်
ဟုတ်ကဲ့နန္ဒာသမ္မတဘုတ်ကမစ္စတာဂိတ်ကိုလွှတ်တော်မှာကျင်းပမဲ့ကြားနာစစ်ဆေးပွဲကိုမလွတ်မီအပိစကားပြောကြားခဲ့ပါတယ
် Bob Gates will be a fine secretary of defense I appreciate the fact that
Bob Gates တကယ်ကိုကာကွယ်ဝန်ကြီးကောင်းတစ်ယောက်ဖြစ်ပါလိမ့်မယ်အမေရိကန်ထက်လွတ်တော်မှာရှေ့မှာဒီကနေ့သူ့ကိုကြားနာပွဲလုပ်မှာကိုအထူးကျေးဇူးတင်ပါတယ်ဂိတ်ကိုကာကွယ်ဝန်ကြီးအဆိုပြုထားတာကွန်ဂရက်ကနေပြီးတော့အလျင်အမြန်အတည်ပြုပေးလိမ့်မယ်အတည်ပြုပေးလိမ့်မယ်လို့မျှော်လင့်ထားပါတယ်
Mr. Gita, ခုချမတို့အတန်းထွင်ချိန်ကျွေးမှာပဲကျင်းပနေတဲ့ကြားနာစစ်ဆေးပွဲမှာအတိုက်ခံသိရင်ဆိုင်ရလိမ့်မယ်လို့တော့မမျှော်လင့်ပါဘူး။အချက်လွတ်တော်လက်နက်ကိုင်းတပ်ဖွဲ့များဆိုင်ရာလုံခြုံကော်မတီရှေ့မှောက်ထွက်ဆိုရမှာ Bush အစိုးရရဲ့လက်ရှိ Iraq policy ကိုသူ့အနေနဲ့ကင်တွဲနိုင်စွမ်းကိုဦးစားပေးမေးမြန်းခံရလိမ့်မယ်လို့မျှော်လင့်ရပါတယ်။လွှတ်တော်မတ်တွေကြားလူသိများလာတဲ့ Gates လို့ပုဂ္ဂိုလ်မျိုးကိုတမရကရွေးချယ်လိုက်တာပါ။1990ခုစောစောပိုင်းကသူဟာ CIA ဗဟိုထောက်လှမ်းရေးဌာနကိုဦးဆောင်ခဲ့ပြီးဝါရှင်တန်အတွေ့အကြုံလေးအတော်လေးရှိသူဖြစ်ပါလေ။တကယ်လို့သူ့ကိုအတည်ပြုပေးခဲ့ရင်ဒီသာအရင်ကာကွယ်ရေးဝန်ကြီးဒေါ်နယ်ရမ်ဆော့နေရာမှာအစားထိုးထမ်းဆောင်သွားမှာဖြစ်ပါလေ။မစ္စတာရမ်ဆော့ကတော့သမ္မတဘုတ်အစိုးရရဲ့အီရတ်စစ်ပွဲမဟာဗျူဟာချမှတ်ရာမှာအဓိကဗိသုကာရီနဲ့တူဖြစ်ပါလေ။အီရတ်စစ်ပွဲကိုကန့်ကွက်ကြတဲ့အမေရိကန်နိုင်ငံသားတွေကနိုဝင်ဘာလရွေးကောက်ပွဲများမှာဒီမိုကရက်တွေကိုအထက်ကအောက်လွှတ်တော်မှာပါထင်းချုပ်ခွင့်ရယူဖို့မဲပေးခဲ့ကြခြင်းပြီးမစ္စတာရမ်ဖော့ဟာယာရုကန်နေနှုတ်ထွက်ပြီးဖို့ရည်ရွယ်တဲ့အကြောင်းကြီးညာခဲ့တာဖြစ်ပါတယ်နန္ဒာကြီး
ကျေးဇူးပါပဲဒေါ်လာလာတန်ရှင်